ဗြိတိန်ဟာကမ္ဘာတစ်လုံးမှာ COVID-19 အကူအဆက်ခံရသူတသန်းကျော်သွားတဲ့နဝမမြောက်နိုင်ငံဖြစ်လာပါပြီ American John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရတနင်္လာနေ့အစောပိုင်းမှာပဲဗြိတိန်နိုင်ငံမှာဒီရောဂါအကူအဆက်ခံရသူတသန်းကျော်ရှိပြီးသေဆုံးသူက4000ခွဲကျော်ဖြစ်သွားခဲ့တာပါဒီရောဂါအကူအဆက်မှုဒုတိယအကြီးတိုးလာနေတာကြောင့်တနင်္ဂနွေလုံးတိုင်းတန်တဲ့လော့ဒ်ဒေါင်းချပိတ်ပင်မှုတောင်းဆိုမှုတွေသတင်းပတ်နဲ့ချိန်ကြားခဲ့ပြီးတဲ့နောက်မှာစနေနေ့ကတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဥရောပဒေသရင်းနိုင်ငံတွေဖြစ်တဲ့ပြင်သစ်ဂျာမနီနဲ့ဘယ်လ်ဂျီယမ်တို့လိုပဲတနင်္ဂနွေလုံးတိုင်းတန်တဲ့ပိတ်ပင်မှုဖြစ်ကြောင်းပြောကြားခဲ့တာပါနိုဗ ెంబ ာ5ရက်ကျေးဇူးပြုနေ့မှာစတင်တဲ့ဒီတားမြင့်မင်းဟာတလချမ်းမြင့်မှာဖြစ်ပါတယ်တနင်္ဂနွေနေ့မှာတော့ဗြိတိန်ကက်ဘိနက်ရုံးဝန်ကြီး Michael Gove ကအခုချမှတ်တဲ့တနင်္ဂနွေလုံးတိုင်းတန်တဲ့ပိတ်ပင်မှုအမိန့်ဟာအခြေအနေပေါ်မူတည်ပြီးဆက်လက်ထားရှိဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ်
We will always take a decision in the national interest.
နိုင်ငံအကျိုးအတွက်အဆုံးဖြတ်ချက်ချတဲ့အခါမှာရရှိထားတဲ့အကောင်းဆုံးအချက်လက်ထောက်ထားတွေပေါ်မူတည်ပြီးအမြဲလှုပ်ဆောင်ကြောင်းနဲ့အခုတနင်္ဂနွေလုံးတိုင်းတန်တဲ့လော့ဒ်ဒေါင်းချတာအတွက်အချိန်တိုးမြင့်လာမျိုးတွေရှိလာနိုင်တယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံလိုဒီရောဂါအကူအဆက်ခံသူတသန်းကျော်တဲ့နိုင်ငံတွေကတော့ American, India, Brazil, Russia, ပြင်သစ် Spain, Argentina နဲ့ Colombia နိုင်ငံတွေဖြစ်ပါတယ်။ American နိုင်ငံမှာတနင်္ဂနွေနေ့အထိဆိုဒီရောဂါအကူအဆက်ခံသူ9000ကျော်ပြီးတိဆုံးရသူက23000ကျော်ရှိပါတယ်။ကမ္ဘာတစ်လောအကူးဆက်ခံရသူကတော့46000ကျော်ပြီးတိဆုံးရသူက1.2000ရှိပါတယ်။